စီးရီးယားနိုင်ငံမှာလူသားချင်းစာနာထောက်ထားတဲ့အကူအညီတွေဟာတည်ရေးရှင်ရေးတမျှအရေးတကြီးလိုအပ်နေပြီလို့ကုလသမဂ္ဂအထွေထွေညီလာခံကြီးမှစက်တဘာလ၄ရက်နေ့ကအတွင်းရေးမှူးချုပ်ဘန်ကီမွန်းကပြောဆိုလိုက်ပါတယ်။စီးရီးယားကစစ်ပြေးဒုက္ခသည်တွေကိုကူညီပံ့ပိုးဖို့ရန်ပုံငွေဟာအလွန်လွန်လိုအပ်နေပြီးတော့အခုအခါလိုအပ်သမျှရဲ့ထောက်အပ်လောက်သာရရှိသေးတယ်လို့လည်းမစ္စတာဘန်ကီမွန်းကဆိုပါတယ်။စီးရီးယားရှေ့ထားပြီးစစ်ပြေးဒုက္ခသည်တွေကိုလက်ခံပေးဖို့နယ်စပ်တွေကိုဖွင့်ပေးထားတဲ့ဂျော်ဒန်၊တူရကီ၊အီရတ်နဲ့လေဗရွန်နိုင်ငံတွေရဲ့အစိုးရတွေဟာအရေးပေါ်အကူအညီတွေလိုအပ်နေကြတယ်လို့လည်းမစ္စတာဘန်ကီမွန်းကဆိုပါတယ်။ဩဂတ်လအတွင်းကစီးရီးယားနိုင်ငံတဲကနေထွက်ပြေးကြတဲ့ပြည်သူတွေဟာ3,000,000လောက်ရှိတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒါဟာမနစ်ကပြည်တွင်းပြည်ပကတွေစတင်ချိန်ကတည်းကလစဉ်ထွက်ပြေးသူဥယျာဉ်အမြင့်ဆုံးလည်းဖြစ်ပါတယ်။အစိုးရကနေပြီးတော့မှအစိုးရဆန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့ပြီးခဲ့တဲ့နှစ်မလ17ရက်နေ့ကစလို့အခုချိန်ထိအိန္ဒိယနိုင်ငံတွေစီထွက်ပြေးနေကြတဲ့စီးရီးယားပြည်သူအရေအတွက်ဟာဒုက္ခသည်အဖြစ်မှတ်ပုံတင်မိသားနဲ့မှတ်ပုံတင်မှုစောင့်နေကြသူစုစုပေါင်း 23,500 နီးပါးရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရမယ်လီဆာဖလမင်ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ခင်ဗျာ